တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာအရေးပါတဲ့ကျင်းစန်းကျော်နယ်စပ်ဂိတ်ကိုညီနောင်မဟာမိတ်သုံးဘွဲ့ကနိုဝင်ဘာ25ရက်နေ့မနက်ပိုင်းတုန်းကဒီအပြီးသိမ့်ပိုက်လိုက်တဲ့အကြောင်းညီနောင်သုံးဘွဲ့ကထုတ်ပြန်ပါတယ်။အောက်တိုဘာလ28ရက်နေ့မှာစတင်တဲ့ညီနောင်မဟာမိတ်သုံးဘွဲ့ရဲ့10နှစ်ဆက်ကွန်စစ်စင်ရေးရက်30မြောက်နေ့မှာကျင်းစန်းကျော်နယ်စပ်ဂိတ်ကိုသိမ်းယူလိုက်တဲ့အကြောင်းနဲ့လောက်ကိုင်မြို့သိမ်းတိုက်ပွဲကိုလည်းမကြခင်မှာလာတော့မဲ့အကြောင်းကိုကန် MDAA တန်း DNLA နဲ့ရခိုင်တပ်မတော် A တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်ညီနောင်သုံးဘွဲ့ကစနေနေ့ကထုတ်ပြန်ချက်မှာဖော်ပြပါရယ်စစ်ကောင်စီစစ်စခန်းတွေကိုတိုးချဲ့သိမ်းယူနေတယ်လို့စစ်စင်ရေးတလှပြတဲ့အခါစစ်ရေးအရှိန်ဆက်မြစ်ဖို့အသင့်ပြင်ထားတဲ့အကြောင်းလည်းပြောပါရယ်ညီနောင်မဟာမိတ်အဖွဲ့အနေနဲ့တဖွဲ့ချင်းစီရဲ့ရီမန်းချက်နဲ့ဘုံရီမန်းချက်တွေကိုတဆင့်ချင်းအကောင့်ထဲပေါ်နေတယ်လို့တနိုင်ငံလုံးအနှံ့တက်ရောက်တဲ့စစ်စင်ရေးအဖြစ်စစ်စင်ရေးကိုနောက်တဆင့်တိုးမြင့်သွားမဲ့အကြောင်းအသိပေးထုတ်ပြန်ထားတာပါစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတော့ညီနောင်သုံးဘွဲ့ကိုအကြမ်းဖက်တောင်းကျမ်းသူတွေလို့သုံးလုံးပြီးသူတို့ဟာတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးနဲ့အကျိုးစီးပွားကိုထိခိုက်အောင်ရည်ရွယ်ပြီးတိုက်ခိုက်တာတွေလှုပ်ဆောင်နေတယ်လို့ဗိုက်ဘာလူမှုကွန်ရက်ကတစင်စနေနေ့တော့ကပြောဆိုခဲ့ပါတယ်ရှင်။